နောက်ထပ်ဆေးကျကြမှုတွေလှုပ်လာနိုင်တဲ့ရုရှားနိုင်ငံကိုတားဆီးဖို့အတွက်အရှေ့ဥရောပမှာဆက်လက်နဲ့ပစ္စည်းတွေတပ်ဖွဲ့ဝင်တွေနေရာချထားဖို့ NATO မြောက် Atlantic ဆက်စာချုပ်အဖွဲ့ဝင်ခေါင်းဆောင်တွေသဘောတူညီလိုက်ကြပါပြီ။ဒီနေ့တောက်ကြနေ့မှာနှစ်ရက်ကြာထိပ်သီးအစည်းအဝေးအဆုံးသတ်ပြီး NATO အတွင်းမှုချုပ် Anders Fogh Rasmussen က Operation Spread Heat အစီအစဉ်ကိုကျင်းပခဲ့တာပါ။ Poland, Romania နဲ့ Baltic နိုင်ငံတွေကတပ်ဖြန့်ချထားမှုတွေအတွက်အင်ရှင်နိုင်ငံတွေအဖြစ်လက်ခံဆောင်ရွက်ပေးမှာဖြစ်ကြောင်းလဲ Mr. Rasmussen ကပြောပါတယ်။ Britain ဝန်ကြီးချုပ် David Cameron ကလည်း NATO တပ်ဖွဲ့ဝင်ဖြန့်ချထားရေးအစီအစဉ်အတွက်တပ်ဖွဲ့ဝင်ပေါင်း 3,500 အထိအားဖြည့်ပေးမယ်လို့ကြေညာပြီးဥရောပမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ NATO အင်အားကိုတွန်းမြောက်မယ်ဆိုပြီးတော့လည်းပြောပါတယ်။သမ္မတဥဘာမားနဲ့တွေ့ဆုံပြီးအခုလိုပြောလိုက်တာပါ။ Ukraine ခွထွက်ရေးသမားတွေပေါ်ကူညီနေတဲ့ရုရှားနိုင်ငံအပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုတွေလုပ်ဖို့ NATO အစည်းအဝေးအတွင်းမှာဆွေးနွေးခဲ့ကြပါတယ်။NATO ဖွဲ့အစည်းအဝေးအတွင်းယူကရိန်းရေးဆွေးနွေးမှုတွေလွှမ်းမိုးနေပေမဲ့အီရတ်နဲ့ဆီးရီးယားမှာအင်အားကြီးထွားလာနေတဲ့ ISIS Islamic အစွမ်းရောက်အဖွဲ့ပေါ်ကင်တွယ်ဖို့ကိုလည်းအဓိကထားဆွေးနွေးခဲ့ကြပါတယ်။အစောပိုင်းတုန်းကတော့ Britain နိုင်ငံသားရေးဝန်ကြီး Philip Hammond ကရုရှားပေါ်ပိတ်ဆို့တန်ခတ်တာတွေကိုဆက်လုပ်သွားမှာဖြစ်ပေမဲ့တောက်ကြနေမှာလုံမဲ့ငြင်းငြင်းရေးအတွက်အစည်းအဝေးရလဒ်ပေါ်မူတည်ပြီးအပြောင်းလဲလုပ်သွားမှာဖြစ်တယ်လို့ပြောပါရယ်။